မြန်မာသမ္မတဦးထင်ကျော်ရဲ့လူငင်းခွင့်အမိန့်နဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကနိုင်ငံရေးအကျဉ်းသား83ဦးထပ်ပြီးလွတ်မြောက်လာတာကိုကုလသမဂ္ဂကကြိုဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲကြံရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအများဆုံးလွတ်မြောက်ရေးတရားအောင်ဆောင်ရွက်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်းမနေ့ကဂျနီဗာကုလသမဂ္ဂမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်မင်းကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောသွားပါတယ်။အသေးစိတ်ကိုဆက်ပြီးနားဆင်ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရဟာဧပြီလ1ရက်နေ့မှာအာဏာယူပြီးတဲ့နောက်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးရပ်ပိုင်းအတွင်းစတင်ဆောင်ရွက်ခဲ့ပါတယ်။မတရားဖမ်းဆီးထားသူတွေလွတ်မြောက်လာရေးကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းဧပြီလ9ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ထုတ်ပြန်ကြေညာချက်အပြီးနောက်တစ်ရက်ဧပြီလ10ရက်နေ့မှာကျောင်းသူကျောင်းသားတွေနဲ့နောက်18ရက်နေ့မှာတော့နိုင်ငံရေးအကျဉ်းသားတွေကိုဇက်တိုက်လွှတ်ပေးခဲ့ပါတယ်။ဒီလိုဆောင်ရွက်မှုကိုကုလသမဂ္ဂကလိုက်လိုက်လဲလဲကြိုးစုကြောင်းမနေ့အင်္ဂါနေ့ကဂျနီဗာကုလသမဂ္ဂမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်မင်းကြီးရဲ့ပြောခွင့်ရအမျိုးသမီးရာဖီနာရှမ်ဒက်စနီကပြောသွားပါတယ
်။ Myanmar, the High Commissioner warmly welcomes the release on Sunday of a second wave of 83 prisoners on Myanmar.
မြန်မာသမ္မတဦးထင်ကျော်ရဲ့လူငင်းချမ်းသာခွင့်အမိန့်နဲ့23ရက်နေ့ကနိုင်ငံရေးအကျဉ်းသား83ယောက်ထပ်ပြီးလွတ်မြောက်လာတာကိုကုလသမဂ္ဂကနှွေးထွေးစွာကြိုဆိုလိုက်ပါတယ်။လွတ်မြောက်လာသူတွေထဲမှာလူခွင့်ရေးနဲ့မြေယာပိုင်ဆိုင်ခွင့်အရေးလှုပ်ရှားနေသူတွေလည်းဖြစ်တဲ့အပြင်ငြိမ်းချမ်းစွာဆန္ဒပြမှုတွေအတွက်6ကြိမ်တိုင်ဖမ်းဆီးခံခဲ့ရတဲ့နှောင်းကလူခွင့်ရေးကာကွယ်ရေးလှုပ်ရှားသူကိုနေမျိုးစဉ်လူမှုအဖွဲ့အစည်းရေးတိုက်ပွဲဝင်နေသူကိုထင်ကျော်2014ခုနှစ်ကကာကွယ်ရေးပစ္စည်းဆက်ယုံကိုလျှို့ဝှက်ဓာတုလက်နက်ဆက်ယုံဆိုပြီးသတင်းဖော်ပြမှုနဲ့နှစ်ရှည်ထောင်နဲ့ချမှတ်ခံထားရတဲ့ Unity Channel ကအက်ဒီတာချုပ်အပါအဝင်သတင်းသမား5ဦးအထည်ချုပ်ဆက်ယုံအလုပ်သမားတွေရဲ့ဆန္ဒပြပွဲကိုထောက်ခံကူညီခဲ့တဲ့အတွက်ထိမ့်သိမ်းခံရတဲ့အလုပ်သမားရေးလှုပ်ရှားသူ4ဦးနောက်မဘာသာဖုန်ကြီးတွေကိုဝေဖန်ခဲ့တဲ့အတွက်ထောင်နဲ့နှစ်နှစ်ချမှတ်ခံထားရတဲ့ဦးထင်လင်းဦးတို့ပါဝင်ပါတယ်
ဒါအပြင်မြန်မာနိုင်ငံမှာနောက်ထပ်နိုင်ငံရေးအကျဉ်းသားတွေမရှိသေးဘူးဆက်လက်ကြိုးပမ်းသွားမယ်ဆိုတဲ့သမ္မတဦးထင်ကျော်ရဲ့မိကွန်းပြောဆိုချက်ကိုလည်းကုလသမဂ္ဂကချီးကျူးကြောင်း Miss Sham Destiny ကပြောပါတယ်။ပြီးခဲ့တဲ့နှစ် Mashla ကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြခဲ့လို့အကြမ်းဖက်ဖမ်းဆီးထိန်းသိမ်းခံရပြီးဆွဆွဲချက်ပေါင်းများစွာနဲ့အမှုတွေကိုတရားရုံးမှာတစ်နှစ်ကျော်ကြာအောင်စစ်ဆေးခံခဲ့ရတဲ့ကျောင်းသူကျောင်းသားတွေကိုလည်းသူတို့ရဲ့အမှုတွေကိုရုတ်သိမ်းပေးလိုက်ပြီးပြန်လွတ်ပေးလိုက်တာအပါအဝင်နိုင်ငံအကျဉ်းသားပေါင်း199ဦးဟာဧပြီလ10ရက်နေ့ကပထမဆုံးအတုပ်ဖြစ်လွတ်မြောက်လာခဲ့ပါတယ်။အခုလိုနိုင်ငံအကျဉ်းသားတွေအဆက်မပြတ်လွတ်မြောက်လာမှုနဲ့အကာအကွယ်ပေးနိုင်အောင်ဆောင်ရွက်ပေးဖို့ကြိုးစားမှုဟာမှန်ကန်တဲ့လမ်းကြောင်းကိုဥတည်ဖို့အရေးပါတဲ့အဆင့်တွေဖြစ်တယ်လို့ Miss Sham Destiny ကအခုလိုပြောပါတယ
်။ We encourage the government to build upon such human rights gains.To ensure that all the people of Myanmar enjoy their fundamental freedoms.
မြန်မာပြည်သူတွေအားလုံးသူတို့ရဲ့အခြေခံလွတ်လပ်ခွင့်အပြည့်အဝရရှိဖို့အခုလိုလူ့ခွင့်ရရှိမှုတွေကိုတည်ဆောက်ပေးဖို့မြန်မာအစိုးရကိုကုလသမဂ္ဂကအားပေးပါတယ်။ဒီဖြစ်စဉ်အရနေဆွန်နယ်ပြားဒေသတွေအပါအဝင်အချင်းထောင်တွေထဲမှာဆက်ပြီးရှိနေတဲ့မတရားဖမ်းဆီးခံထားရသူတွေအားလုံးအမြန်ဆုံးလွတ်ပေးရေးတရားအောင်ဆောင်ရွက်ပေးဖို့အစိုးရကိုတိုက်တွန်းပါတယ်
။တစ်ချက်သေးပဲကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်မင်းကြီးရုံးအနေနဲ့NLD အစိုးရရောလွှတ်တော်ကပါပြင်ဆင်ပြောင်းလဲဖို့စ조사နေတဲ့ဥပဒေရင်းနဲ့ပတ်သက်ပြီးအကူအညီပေးဖို့အဆင့်တစ်ဖြစ်နေတယ်လို့လည်း Ravina Sham Destiny ကပြောပါတယ
် Our office stands ready to provide its expertise and support of efforts by the government and parliament
မြန်မာနိုင်ငံမှာနိုင်ငံတကာစံနှုန်းနဲ့ကိုက်ညီမှုရှိတဲ့ပြည်အရင်အစိုးရလက်ထက်တည်းတုန်းကငြိမ်းချမ်းစွာဆန္ဒထုတ်ဖော်သူတွေကိုထောင်ချဖို့အသုံးပြုခဲ့တဲ့လက်ရှိတည်ဆဲဥပဒေတွေကိုပြင်ဆင်ဖို့အစိုးရနဲ့လွှတ်တော်ကစ조사ချက်တွေကိုကူညီဖို့အတွက်ဥပဒေကျွမ်းကျင်သူတွေကိုဆက်လွတ်ဖို့ကျမတို့ရုံးကအဆင်သင့်ဖြစ်နေပါတယ်မြန်မာနိုင်ငံမှာလူခွင့်ရေးကိုမြင့်တင်ရေးနဲ့ကာကွယ်ရေးအတွက်နောက်ထပ်တိုးတက်မှုတွေကိုဆောင်ရွက်ပေးနိုင်ရေးအတွက်လည်းဖြစ်ပါတယ
်လက်ရှိလွတ်မြောက်ဖို့ကြံနေသူတွေထဲမှာအရေးပေါ်အပ်ဥပဒေပုံမှန်နဲ့ထောင်ဒဏ်2နှစ်ချမှတ်ခံထားရတဲ့ဘာသာပေါင်းစုံလွတ်လပ်ခွင့်ငြိမ်းချမ်းစွာလှုပ်ရှားနေသူတွေဖြစ်တဲ့မက်ပွင့်ဖြူလန်းနဲ့ကိုစော်စော်လက်တို2ဦးအပါအဝင်အလားတူပုံမှန်နဲ့အမှုရင်ဆိုင်နေရတဲ့မန္တလေးအချင်းထောင်မှာထိမ့်သိမ်းခံထားရသူ2000ခုရွှေဝါရောင်တော်လည်ရေးမှာလူတိများတဲ့ဥကံဘီယာခေါ်ညီညီလွင်တို့ပါဝင်နေတယ်လို့လူခွင့်ရေးကော်မရှင်မင်းကြီးရုံးရဲ့အစီရင်မှာဖော်ပြထားပါတယ်ရှင်